ဖိလစ်ပိုင်နိုင်ငံရေပိုင်နဲ့အတွင်းမှာမြန်မာသင်္ဘောသားတွေလိုက်ပါတဲ့သင်္ဘောဒဇင်းနှစ်မြို့ရာကမြန်မာနိုင်ငံသားတဦးသေဆုံးပြီးအများအပြားပျောက်ဆုံးနေပါတယ်။မနေ့ညပိုင်းကသင်္ဘောမတော်တဆမှုအတွင်းမှာမြန်မာနိုင်ငံသား၉ဦးကိုကယ်တင်နိုင်ခဲ့ပြီးဒီထက်က၂ဦးကအရေးပေါ်ဆေးကုသမှုခံယူနေရပါတယ်။မြန်မာသင်္ဘောသားတွေရဲ့နောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကုကျော်ထင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ပါအင်ဒိုနီးရှားနိုင်ငံကနေတရုတ်နိုင်ငံကိုဥတီမောင်းနေတဲ့ MB Harita Bus Site ကိုနေတင်ပေါ်ဟာဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမြို့အနောက်မြောက်ဘက်ရေမှန်120လောက်အကွာမှာတနင်္ဂနွေနေ့ညကောင်ကျော်လောက်ကနေမြို့မှာအနည်းဆုံးတဦးသေဆုံးပြီး14ယောက်ပြတ်ဆုံးနေတာဖြစ်ပါတယ်။တင်ပေါ်နေ့စဉ်မှာအသက်ကလေးတွေနဲ့လွတ်မြောက်လာကြတဲ့မြန်မာတင်ပေါ်သား9ဦးကိုတော့အနည်းလကဖျက်ဆီးတော့တဲ့တရုတ်တင်ပေါ် MB ရင်းစင်းကကိတဲ့နိုင်ငံကြောင်းလေဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်။ We have here the 7 survivors of MB Harita Bauxite, a Panama flag vessel with
30,228 gross tons. ဒါရင်းတွေကပေါ်ပြနေကြမယ်။အကြောင်းရင်းအတိအကျကိုတော့သင်္ဘောသားတွေပြန်အောင်မသိနိုင်မယ်လို့နင်းမြုပ်ခဲ့တဲ့သင်္ဘောရဲ့ရန်ကုန်ကိုယ်စားလှယ်ရုံးဖြစ်တဲ့ Sam Siri Company တာဝန်ရှိသူဥဝင်ထေကပြောပါတယ
်။ဟိုစနေရောတနင်္ဂနွေနေ့မနေ့အစောကြီးပေါ့နော်။ညတကောင်လောက်ကစပြီးဖြစ်တာပေါ့နော်။သင်္ဘောမြုပ်သွားပြီးရောအဲ့မှာဟို9ယောက်ကဟိုကသင်္ဘောကကယ်သွားတယ်။ဟိုတရုတ်သင်္ဘောတူကြီးကကယ်သွားတယ်။အဲ2ယောက်ကဟိုတန်ရရတဲ့အတွက် Husky နဲ့မှားသွားပြီးရောဆေးုံမှာဟုတ်ကဲ့ဒီမှာယူတယ်တယောက်ကတော့အဲ့မှာကွယ်လုံးသွားတယ်၁၄ယောက်ကမစ်ဖြစ်နေပါတယ်တနည်း9ယောက်ကဟိုကဲသွားတဲ့တမောင်းနဲ့ပါသွားတာကကဲသွားတဲ့တမောင်းနဲ့တယောက်ပြန်ပါသွားတော့အဲ့ဒီကြောက်တဲ့စကန်ကနေသူပြန်လာမှာပေါ့နော
်တန
ည်း9ယောက်ကအဲ့ဒီ9ယောက်ပြန်လာရင်တော့ဒေတာပို့ပြီးတော့တီးစားပြရမှာပေါ့နော
်နင်းမြုပ်သွားတဲ့တမောင်းကတမင်းသွင်းတဲ့တမောင်းအမျိုးအစားဖြစ်ပြီးဗနာမနိုင်ငံမှတ်ပုံနေပြီးနိုင်ငံတကာရေချောင်းသောင်းရေးဌာနကမှတ်တမ်းတင်ထားပါတယ်တချင်တုံးတော့ရှိတဲ့ MB Harita Bus Site တင်ပေါ်ကပြတ်ဆုံးနေသူ14ယောက်ကိုတော့ဒီနေ့လာတဲ့အထိဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ကဆက်လက်ရှာဖွေနေပြီးဒေသတွင်းမှာတွာလာနေကြတဲ့တင်ပေါ်တွေကိုလည်းတတိယဆောင်ကြည့်ကြဖို့တတိပေးထားကြောင်းဖိလစ်ပိုင်နိုင်ငံကလာတဲ့ဒီနေ့ကဖော်ပြပါတယ်ခင်ဗျ